ရခိုင်ပြည်နယ်ဘူးတိရောင်မြို့နယ်ဆိုင်းတင်တောင်တန်းအနီးတစ်ဝိုက်မှာအစိုးရတပ်မတော်ကလေကြောင်းကနေပစ်ခတ်မှုကြောင့်မနေ့ကဒေသခံ9ဦးထက်မနည်းသေဆုံးပြီး73ဦးဒဏ်ရာရခဲ့တယ်လို့သိရပါဗျ။ထိခိုက်ဒဏ်ရာရသူတွေကိုဘူးတိရောင်ဆေးရုံကိုပို့ဆောင်ထားပြီးတော့ ICRC နိုင်ငံတကာကြက်ချီနေအဖွဲ့ကတွားရောက်ကူညီပေးနေပါဗျ။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကဧပြီလ3ရက်နေ့ကလေကြောင်းပစ်ခတ်တိုက်ခိုက်မှုကြောင့်ဘူးတိတောင်မြို့နယ်ဆိုင်းတင်တောင်လမ်းကဒေသခံဝါခုတ်လုပ်သားတို့သေချေထိခိုက်ဒဏ်ရာရရှိတာတွေရှိခဲ့တယ်လို့အနီးနားရွာတရက်ပြင်းကျေးရွာသားတို့ကအခုလိုပြောပါတယ်
။ဟုတ်တယ်လေလက်ပြတာဒီတဲ့လူတွေကတည်းကဒီလိုဘူးတိောင်စီးရင်တချို့ရောက်နေကြတယ်။ဒီတဲ့လူတွေရှိတယ်။နေနဲ့ပိုက်တာနေနဲ့ပြတာဝါရောဒီချင်းကြီးဟောပေါ်တော့ဒီကျွန်တော်ဆိုင်းတင်ရှာလာမှာပေါ့။ဒီဘုတ်တိရလူကအနောက်ဘက်ကနေဝါခောက်တဲ့လူတွေ
အခုပြစ်ခတ်ခံရတဲ့နေရာနီးဝန်းကျင်ဟာမွ슬လင်ကျေးရွာတွေရှိတဲ့နေရာဖြစ်ပြီးလက်ရှိထိခိုက်တံရရရှိတဲ့လူနာများပြားကတော့ဘူတိတောင်ဆေးရုံမှာစေကူတမှုခံယူနေကြရပါတယ်ဒီမင်းဆေးရုံကိုကုတန်သွားရောက်ခဲ့ပြီးလူနာတွေကိုကြည့်ရှုခဲ့တဲ့ဘူတိတောင်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကသူတွေ့ရှိခဲ့ရတဲ့အခြေအနေကိုခုလူပြောပါတယ်
ဘူးတိတော်ဆေးရုံကိုသွားတာဘူးတိတော်ဆေးရုံမှာညနေကအဲ့ဒီဒဏ်ရာနဲ့လူက6ယောက်ရောက်တယ်လို့ပြောတယ်။အခုဒီနေ့ပိုင်းမှာ4ယောက်7ယောက်လုံးက7ယောက်ကိုပြေးခဲ့တယ်။အဲဒီမှုကအဲ့ဒီဆေးရုံမှာပဲအဲ့ဒီအရက်တင်အုပ်စုရေချမ်းတင်ရောရိုင်းမှုနဲ့ရိုင်းမှုနာမည်ကကျရမယ်။ရိုင်းမှုကိုကြိုးကြောက်နေကြည့်တော့သူတို့ရောကိုညစင်နာရီ7နာရီလောက်မှာ4ယောက်ညနေလာတာဟိုအဲ့ဒီညောက်ဆုံးလိုက်လို့ပြောတယ်။အဲပြီးရင်သူတို့ရောနဲ့ဒီတက်ကအဲ့ဒီဆေးလုံးရောမှာလည်း4ယောက်ဆုံးတယ်။ဒီပြူချောင်းရောမှာ4ယောက်ဆုံးတယ်အဲ့လိုပြောတယ်။အလောက်တွေပါတယ်ကဆေးရုံကိုမရောက်ဘူး။အဲ့သူတိတာ၅ယောက်တိတယ်သူကအတိအကျပြီးပြီးတော့ပြောတာအဲ့
အခုလိုသေဆုံးထိခိုက်တံရရတဲ့အထိဖြစ်ခဲ့တာဟာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာအကြောင်းဖြစ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့လို့ဒီလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်သတင်းမှထုတ်ပြန်ရေးအဖွဲ့ကိုဆက်တယ်မေးမြန်းရမှာ၎င်းတို့အနေနဲ့မသိရှိသေးဘူးလို့အဖွဲ့ရဲ့တွဲဖက်တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကအခုလိုပြောပါတယ်
အဲ့ဖုန်လိုလေးကြတော့ကျွန်တော်တို့ကထိတွေ့မှုဖြစ်တယ်လို့ကျွန်တော်လည်းအကြမ်းမျိုးရှိသေးတယ်။အဲ့ဒီကွာကျွန်တော်လည်းအသေးစိတ်မတည်သေးဘူးကြ။နော်အသေးစိတ်ကြည့်ရင်တော့ကျွန်တော်ပြန်ပြောပြပါမယ်
။တန်ရာရသူတွေကိုကူညီပေးနိုင်ဖို့ ICRC နိုင်ငံတကာကြက်ချင်းတွေအဖွဲ့ကလည်းဘူတိတောင်ဆေးရုံကိုတွားရောက်ခဲ့ပြီးအဲ့ဒီမှာတချို့ကရေးပေါ်ခွေးဆေးကူစားဖို့လိုနေတယ်လို့ ICRC မြန်မာဌာနအကြီးအကဲ Stephen Sakalian ကဒါရိုက်တာသတင်းဌာနကိုပြောဆိုပါရတယ်။လိုအပ်ရင်စစ်တွေဆေးရုံကိုပို့ဆောင်တာပါဝင်စေဝါနဲ့အခြားကူညီတွေပေးနိုင်ဖို့ ICRC နဲ့မြန်မာနိုင်ငံကြက်ချီနေတဲ့တို့ကအခြေအနေတွေကိုအနီးကစောင့်ကြည့်နေတယ်လို့သူကပြောပါရယ်။လက်ရှိရပိုင်းတွင်းမှာဘူတိတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားစစ်ရေးသိမ်းမှမှုတွေဆက်ရှိနေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာသိန်းကလန်းရှိတဲ့ရိုဟင်ဂျာမွ슬င်တွေအလုံးရင်းနယ်စပ်ဖြတ်ကျော်ထွက်ပြေးရတဲ့အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းစစ်တိုက်ဆူသလိုပဲအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အခြေအနေကတော့အတော်ရှုပ်ထွေးနေပါရယ်။မလကုံနဲ့ဧပြီလ3ရက်နေ့တွင်မှာစံကူးထောင်ကြည်ရွာအုပ်စုနဲ့စပရာကြည်ရွာဘက်ကိုတပ်မတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်နေမှုကြောင့်အနီးနားဝန်းကျင်20ရွာကရွာသားတွေဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကဆိုပါရယ်။တိုက်ပွဲတွေကြောင့်ဗူရီတောင်ကြောက်တော်မင်းပြမြောက်ဦးရတိတ်တောင်ပုံရုံမြို့နယ်တွေဘက်မှာစစ်ဘေးရှောင်ဥယျာဉ် 26,000 ကျော်ရှိနေတယ်လို့စီးရင်ကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးသာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။